စက်တင်ဘာလ11ရက်ဟိန္ဒူစတန်တိုင်းသတင်းမှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ဆောင်ရွက်မှုတွေဟာတည်တည်တသာတိုးတက်မှုမရှိဘဲဖြစ်နေတယ်ဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်စောင်ဖော်ပြခဲ့ပါတယ်။မြန်မာလက်ရှိပြည်တွင်းရေးပဋိပက္ခမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးအချိန်ကာလ၄လအပြည့်အခက်ရက်စဲဖို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ရဲ့စက်တင်ဘာလ6ရက်နေ့ကအဆိုပြုချက်ဟာနိုင်ငံတကာသတင်းမီဒီယာတွေမှာပြန့်နှံ့သွားခဲ့ပါတယ်။အဲ့ဒီနောက်နောက်တစ်နေ့မှာတော့အာဆီယံရဲ့အပြည့်အခက်ရက်စဲရေးအဆိုကိုမြန်မာအာဏာသိမ်းစစ်ကောင်စီကလက်မခံညှဉ်းဆဲလိုက်ပါတယ်။အာဏာသိမ်းပြီး9လအကြာဇွန်လအထိနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့ပြဿနာအပြည့်မရှာနိုင်ပဲဖြစ်နေခဲ့တာပါ။ပြည်တွင်းမှာအခုထိအကြမ်းဖက်မှုတွေကြောင့်သေဆုံးခဲ့ရသူ6ယောက်နေပါ။အဖမ်းဆီးခံရသူ6000ဝန်းကျင်ထိခိုက်ခံရသူ9000နေပါ။ပျောက်ဆုံးနေသူ100ဝန်းကျင်ရှိပါတယ်။စစ်တပ်အာဏာသိမ်းကြတာနဲ့ပတ်သက်ပြီးနိုင်ငံအများရဲ့အပေါ်ယံပြည့်တင်ဝေဖန်မှုတွေနဲ့နှိုင်းစာမယ်ဆိုရင်အခုလက်ရှိဝန်ကြီးချုပ်နေရာကိုယူထားတဲ့အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါဝင်ပတ်သက်နေသူတွေကိုအမေရိကန်နဲ့အီးရှီဥရောပသမဂ္ဂကပြစ်ဆိုအရေးယူမှုတွေချမှတ်ခဲ့တာဟာပြင်းထန်တဲ့ဆိုရမှာပါတဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထုကိုယ်စားလှယ်ခရစ်စတီဘာဂနာဟာလည်းမြန်မာနိုင်ငံကိုသွားရောက်ဖို့အချိန်မတိုင်သေးဘူးဆိုတဲ့အတွက်မသွားရောက်နိုင်သေးပါဘူးဒီအတွင်းဇွန်လ4ရက်နေ့ကအာဆီယံအထူးရေးမှူးချုပ်လင်ချော့ဝိုင်းနဲ့ဘရာဇီးဒုတိယနိုင်ငံခြားရေးဝန်ကြီးအလီဝါဂျူဆော့တို့နေပြည်တော်ကိုရောက်ရှိလာခဲ့ကြပြီးမြန်မာစစ်ကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အာဆီယံရဲ့တန်ရေးတမန်ရေးကျွမ်းကျင်လေးမှမှုအပေါ်အများကတော့တန်တရားရှိကြပါတယ်တဲ့။ဒါပေမဲ့မြန်မာနိုင်ငံရဲ့ပြဿနာတွေနဲ့ပတ်သက်ရင်အားထားစရာဆိုလို့အာဆီယံမှာရှိနေတာပါလို့ဆောင်းမကဖော်ပြပါတယ်။မြန်မာနိုင်ငံဟာထိုင်းနဲ့ဖိလစ်ပိုင်ကကောက်ကွက်နေတဲ့ကြားက1998ခုနှစ်မှာတင်းပြစ်ကြပြစ်အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်ခဲ့တာပါ။ဒီနှစ်အတွင်းနိုင်ငံရေးပြဿနာတွေနဲ့ကြုံတွေ့နေရပေမဲ့အာဆီယံအနေနဲ့ထိထိသိမ့်သိမ့်ဖြစ်အောင်ပါဝင်ကူညီနိုင်မှုရှိပါတယ်တဲ့။ဒီပြီးလ24ရက်နေ့ကဂျကာတာမှာကျင်းပခဲ့တဲ့မြန်မာဆိုင်ရာအာဆီယံအထူးစည်းဝေးပွဲမှာအဓိကပြဿနာ2ရပ်ရှိခဲ့ပါတယ်။ပထမပြဿနာကအာဆီယံဆွေးနွေးပွဲမှာမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ကြားခဲ့တဲ့အပေါ်စစ်ကောင်စီကတရားဝင်အသိအမှတ်ပြုရာရောက်တဲ့အတွက်အမျိုးသားညီညွတ်ရေးအစိုးရ NUG ကသာတရားဝင်ဖိတ်ကြားတင်နေဆိုတဲ့အချက်ဖြစ်ပါတယ်။အဲ့ဒီအချက်ကိုဒေတာတွေမှာထောက်ခံသူများပြားပြီးအနောက်နိုင်ငံတွေကလည်းအာဆီယံရဲ့ဆုံးဖြတ်ချက်ကိုစတင်ခဲ့ကြပါတယ်။ဒီကိစ္စအတွက်ဖြံပြေးရေးဖြစ်စဉ်ကလည်းအားရစရာမရှိဘူးလို့ဆောင်းပါးကဆိုပါတယ်။ဒုတိယပြဿနာကအာဆီယံဥဆောင်တဲ့အချက်၅ချက်ပါစစ်ဆင်ညှိနှိုင်းရေးဖြစ်ပါတယ်။အဲ့ဒီမှာအကြမ်းဖက်မှုတွေကိုချက်ချင်းချက်တမ်းမှုအာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်တူခန့်အပ်ပြီးတွဲဆုံဆွေးနွေးရေးဖြစ်စဉ်ကိုပေါ်ဆောင်ဖို့နဲ့မြန်မာနိုင်ငံကိုသွားရောက်ပြီးမြန်မာအရေးပါဝင်ပတ်သက်သူတွေနဲ့တွေ့ဆုံဆွေးနွေးဖို့အာဆီယံနေပြီးတော့တစ်ဆင့်လူသားချင်းစာနာကူညီရေးအထောက်ပံ့တွေဆောင်ရွက်ဖို့ကိစ္စတွေပါဝင်ပါတယ်။ဒီကိစ္စတွေအလုံးအလွယ်တကူချောချုံမှုမှုအကောင့်ထဲပုံနိုင်မှုကတော့အခက်အခဲတွေကိုကျော်လွှားရအောင်မှဖြစ်ကြောင်းလဲဆောင်းမမှာဖော်ပြပါတယ်။စက်တင်ဘာလ17ရက် India Express သတင်းမှာတော့မြန်မာနိုင်ငံအတွက်အရပ်ပြပြည်သူတွေကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်နေရမှာစစ်ဘေးဒုက္ခသည်တွေမီဆိုတံပြည်နယ်အတွင်းလုံးဝချင်းနဲ့ထွက်ပြေးဝင်ရောက်လာမှာကိုပြည်내အစိုးရကစိုးရိမ်မခင်ဖြစ်နေတယ်ဆိုတဲ့သတင်းတစ်ပုဒ်ဖော်ပြခဲ့ပါတယ်။ရွေးကောက်ခံအမျိုးသားညီညွတ်ရေးအစိုးရ NUG ကနိုင်ငံတော်ဝန်အာဏာသိမ်းစစ်ကောင်စီကိုစတင်တော်လှန်ကြဖို့ဆိုဟောခဲ့ပါတယ်။ပြည်တွင်းမှာလည်းစစ်ကောင်စီကိုပုံစံမျိုးစုံနဲ့စတင်တော်လှန်ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇပိုင်အတွင်းမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်အတွင်းကဒေသခံပြည်သူ150ဝန်းကျင်မီဆိုတံပြည်နယ်အတွင်းထွက်ပြေးဝင်ရောက်ခိုလုံခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမီဇိုရမ်ပြည်နယ်အစိုးရပြည်ထောင်စုဝန်ကြီးကမီဇိုရမ်မြန်မာနယ်စပ်အနီးမြန်မာဘက်ချမ်းကလန်ကလာအမြင့်ရှိဂျော်ဒီယွာကိုမြန်မာစစ်တပ်ကြက်တိုက်လေရင်တွေကဘုံကျဲတိုက်ခတ်ခဲ့တဲ့တဲ့ရင်ကိုကြားသိရကြောင်းဒါအပြင်မြန်မာစစ်တပ်ကအခုလိုမျိုးတွေဆက်ပြီးတော့လုပ်နေမှဆိုရင်နောက်ထပ်ဒုက္ခသည်တွေအများအပြားထပ်မံဝင်ရောက်လာမှာဖြစ်ကြောင်းပြောလိုက်ပါတယ်မီဇိုရမ်ပြည်နယ်မှာခရိုင်6ခုရှိပြီးမြန်မာနဲ့နယ်နိမိတ်ချင်းမိုင်300ကျော်ထိစပ်နေတာဖြစ်ပါတယ်ပြီးခဲ့တဲ့3လအတွင်းမြန်မာဘက်ကဒုက္ခသည်1000ကျော်ကိုခရိုင်၄ခုမှာစောက်ရှောက်ထားပြီးတော့ကလေးလူရဲ့ပညာရေးအတွက်လည်းစီစဉ်ပေးထားကြောင်းမြန်မာနိုင်ငံမှာအခြေအနေတွေတိုးတက်ကောင်းမွန်လာရင်ဒုက္ခသည်တွေကိုယ့်ရဲ့မူလနေရပ်တွေကိုပြောင်းနိုင်ကြမှာဖြစ်ကြောင်းပြည်ထောင်စုဝန်ကြီးကပြောဆိုခဲ့တယ်လို့တတိယမှာဖော်ပြပါတယ်ခင်ဗျာ